Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် November 17ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ 9:00 နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်သမ္မတကသူ့ကိုတရားစွဲဆိုရေးလွှတ်တော်ကြားနာမှုတွေအပေါ်တင်းင်းကနေဒီမှာထပ်မံဝေဖန်ထုတ်နှက်ပါတယ်ရိုဟင်ဂျာတွေကိုအတင်းအဓမ္မမောင်းထုတ်ခဲ့တယ်ဆိုပြီး ICC ရဲ့အစီရင်ခံစာကိုတော့မြန်မာဘက်ကပေးချပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီသတင်းစီစဉ်နောက်ပိုင်းမှာသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ငင်းတဲ့အဓိကအချက်ကတော့နံပါတ်1ကတော့သူကနှစ်ပိုင်းရှိတာပေါ့နံပါတ်1ကကျွန်တော်တို့ ICC ဖော်မှာမဟုတ်တဲ့အတွက် Rome Statute ကိုကျွန်တော်တို့လက်မထိုးထားတာအချင်းမရှိတဲ့အတွက
်ဒါကတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းတဲ့အစီရင်ခံစာမှာမြန်မာအပေါ်တရားစီရင်ပိုင်ခွင့်အလားအလာပထမဆုံးချိန်ထည့်သွင်းဖော်ပြခဲ့ရတဲ့ပတ်သက်လို့မြန်မာတမ်မတ်ကြီးဦးဟောက်တိုဆွမ်းကတုံ့ပြန်ပြောဆိုသွားတာပါအပြည့်စုံကိုစောင့်မျှော်နားဆင်ကြပါရှင်တခါမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေချေးငွေမဆက်နိုင်တဲ့ကိစ္စမျိုးနောက်ထပ်မကြုံရအောင်ဘာတွေလုပ်တင်တယ်လဲဆိုတဲ့မြန်မာရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်ထူးခြားဆန်းပြသတင်းများစတာတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုရေးဒီသတင်းပတ်အတွင်းကြားနာမှုတွေအပေါ်တင်းင်းကနေဒီမှာထပ်မံဝေဖန်ထုတ်နှက်ပါတယ်။အင်မတန်ရှက်စရာကောင်းတဲ့ Republican တွေမင်းမြန်လိုနေတဲ့တပ်သေးတွေကိုတော့ Democrat တွေကတားဆီးပိတ်ပင်ထားတယ်လို့လည်းမကြည်မနက်ပြောပါတယ်။သမ္မတကိုတရားစွဲဆိုရေးကြိုးပမ်းမှုကိုဦးဆောင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်ဟာအဂတိမကင်းတဲ့နိုင်ငံရေးသမားအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းရှက်စရာကောင်းတဲ့အသေးကြီးမဲကြီးအညှို့ထထိုးနှက်ဆောင်ရွက်မှုမှာအင်ဘူရိုတာဝန်ရှိသူတွေကိုပါကြားနာလိုနေတယ်လို့သမ္မတကပြောပါတယ်။အောက်လွှတ်တော်အမတ်ရှရစ်ကအင်ဘူရိုရှိနေကိုခွင့်ပြုမှာမဟုတ်သလိုဒီဘက်ကပန်ကြားထားတဲ့သက်သေတွေကိုလည်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတက Twitter လူမှုကွန်ရက်မှာရေးပါတယ်။ဒါကလွှတ်တော်သမိုင်းကြောင်းနဲ့တရားဥပဒေကြောင်းမှာပထမဆုံးဖြစ်တယ်လို့လည်းသမ္မတကရေးပါတယ်။ဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကချက်မှတ်ထားတဲ့သမ္မတကိုတရားစွဲဆိုရေးစည်းမျဉ်းတွေအရာတော့လာမယ့်သတင်းပတ်တွေအတွင်းအောက်လွှတ်တော်တရားရေးကော်မတီကသမ္မတကိုတရားစွဲဆိုရေးသဘောထားထွက်ပေါ်လာတဲ့အခါနောက်အောက်လွှတ်တော်တစ်ခုလုံးကသူ့ကိုဆွဆွဲပစ်တင်ပြီး Republican ကြီးဆိုတဲ့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုတွေမှာသမ္မတအနေနဲ့သူ့ကိုယ်စားရှေ့နေထားခွင့်ရမှာဖြစ်ပါတယ်ဒါပေမဲ့လည်းဗုဒ္ဓနေ့မှာစတင်မဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာမှုတွေမှာတော့သမ္မတရဲ့ဥပဒေအကျိုးဆောင်ထားခွင့်ကိုစည်းမျဉ်းမှာဖော်ပြမထားပါဘူး။သမ္မတကသူ့ရဲ့နိုင်ငံရေးအကျိုးအမြတ်ရှာတဲ့အနေနဲ့ယူကရိန်းကိုပေးမယ့်အကူအညီကိုဆိုင်းငံ့ခဲ့သလားဆိုတာနဲ့ပတ်သက်ပြီးလာမယ့်ဗုဒ္ဓနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်းနှုတ်ဖြစ်တဲ့ William Taylor နဲ့ Josh Kendall ကိုကြားနာမှာဖြစ်ပါတယ
်။ဘော်လီးဗီးယားနိုင်ငံမှာပြီးခဲ့တဲ့လကပြုလုပ်တဲ့ရွေးကောက်ပွဲမတမာမှုတွေကြောင့်ရဲတပ်ဘက်ခြေတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာရွေးကောက်ပွဲသစ်ကျင်းပမယ်လို့သမ္မတ Evo Morales ကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ရွေးကောက်ပွဲအာဏာပိုင်အဖွဲ့အစည်းကိုလည်းအသစ်ပြန်လည်ဖွဲ့စည်းမယ်လို့သူ့ရဲ့ရုပ်သံမေးခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်အော်တိုဘာ20မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Morales ပုတ်ခါတီကအနိုင်ရခဲ့တာဖြစ်ပါတယ် OAS ကအမေရိကနိုင်ငံများအဖွဲ့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးသုံးသပ်ရမှာမတမာမှုတွေရှိခဲ့တယ်လို့ပြောဆိုထားတာပါရွေးကောက်ပွဲပြန်လဲကျင်းပဖို့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့တဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်သူရဲ့ရွေးကောက်ပွဲအောင်ပွဲရမှုအပေါ်ကန့်ကွက်ခဲ့တဲ့ကိစ္စကိုအာဏာသိမ်းမှုကြံစီမှုအဖြစ်နဲ့အစိုးရတုံးကမော်ရာရစ်ကပြောခဲ့ပါတယ်သူဟာဗိုလီးဗီးယားနိုင်ငံသမ္မတအဖြစ်သက်တမ်း40မြောက်တာဝန်ထမ်းဆောင်နေတာဖြစ်ပြီးအခုကျင်းပမဲ့ရွေးကောက်ပွဲအသစ်မှာပြန်လည်ဝင်ရောက်ရှင်ပြိုင်မယ်မရှင်ပြိုင်ဘူးဆိုတာကိုတော့ဖော်ပြမထားပါဘူးအတိုက်ခံဘက်ကတော့သူ့ကိုယာဒူးကနှုတ်ထွက်ဖို့တောင်းဆိုနေကြပါတယ
်အမေရိကန်သမ္မတအင်ဘူရိုမှာတူရကီသမ္မတနဲ့လက်မဲ့ဗုဒ္ဓဦးနေတွေ့ဆုံဆွေးနွေးတဲ့အခါမှာရုရှားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်ဖို့တူရကီခေါင်းဆောင်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီး သမ္မတဒေါ်နယ်ထရန့်ကထိတ်တိုက်ပြောဆိုဖို့ရှိတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။ရုရှားရဲ့ S-400 စနစ်ကိုတူရကီကဝယ်ယူတဲ့အပေါ်အမေရိကန်ကအင်မတန်စိတ်ဆိုးတယ်လို့လဲအမျိုးသားလုံခြုံရေးအကြံပေးအိုဘရိုင်ယန်က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုခဲ့တာပါ။တူရကီဘက်ကဒီစနစ်ကိုဖယ်ရှားမပြစ်ရင်တော့အမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုနဲ့ကြုံရနိုင်တယ်လို့လည်းလုံခြုံရေးအကြံပေးကပြောပါတယ်။သမ္မတထရန့်ကတူရကီသမ္မတရီချက်တေယက်အာဒိုဝန်ကိုအခုလိုပြောမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားရဲ့ S-400 လေကြောင်းရန်ကောက်ွေးစနစ်ကမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ NATO တပ်ဖွဲ့တွေနဲ့မကန့်ညီဘူး F-35 တိုက်လေယာဉ်အစီအစဉ်ကိုထိခိုက်နိုင်ပြီးရုရှားထောက်လှမ်းရေးအတွက်အထောက်အပံ့ဖြစ်သွားနိုင်တယ်လို့အမေရိကန်ကပြောဆိုထားတာဖြစ်ပါတယ်။ F-35 အစီအစဉ်ကနေတူရကီကိုပြီးခဲ့တဲ့ဇူလိုင်လမှာအမေရိကန်အစိုးရကဖေရှားထားတာပါ။လာမယ့်ခြားသာပြည်နှစ်မှာတော့ NATO အဖွဲ့အတွင်းမှုချုပ်ယွန်းစတိုတင်ဘတ်နဲ့လည်းအမေရိကန်သမ္မတတွေ့ဆုံဖို့ရှိပါတယ်
။အာဖဂန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေဟာနှောင့်နှေးကြန့်ကြာနေပြီးသားဖြစ်တာကြောင့်ဂုံတိခါအရာရောတရားဝင်မှုအတွက်ပါထဲစဉ်းစားပြီးရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲတွေပြန်လည်ရေးတွက်နေတာကိုချက်ချင်းရပ်ဖို့အာဖဂန်သမ္မတရွေးကောက်ပွဲမှာရှိကပြေးနေတဲ့အာဖဂန်အုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာကတောင်းဆိုလိုက်ပါတယ်စက်တင်ဘာ28ရက်နေ့ပြီးခဲ့တဲ့မဲရလဒ်တွေကိုကြာသာပတေးနေ့မှာကြီးညာဖို့စီစဉ်ထားပြီးအဲ့ဒါမတိုင်ခင်မဲတွေပြန်လည်ရေးတွက်နေတာကြောင့်အဗ်ဒူလာရဲ့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဒီလုပ်ငန်းစဉ်ကနေတစ်ဖက်သက်ထွက်ခွာလာပြီးတရက်ကြာမှာအဗ်ဒူလာကအခုလိုတောင်းဆိုလိုက်တာပါအစောပိုင်းတုန်းကမဲရလဒ်ကိုအောက်တိုဘာ19မှာကြီးညာဖို့အာဖဂန်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEC ကကြီးညာခဲ့ပေမဲ့သမတ်ရဲ့အတိုင်းဖြစ်မလာခဲ့ပါဘူး။အာဖဂန်ညွန်ပေါင်းအစိုးရတဲမှာအဗ်ဒူလာရဲ့အဓိကပြိုင်ဘက်ဖြစ်တဲ့လက်ရှိသမ္မတအက်ရက်ဖ်ဂန်နီကတော့မဲရီတွက်နေတဲ့ကိစ္စကိုအခုချိန်ထိနောက်ဆုံးမဲ့ပုံမပေါ်သေးဘူးလို့ဆိုပါရယ်။စတုဒ္ဒအချိန်မြောက်အာဖဂန်သမ္မတရွေးကောက်ပွဲကတော့မတမာမှုတွေအဗ်ဒူလာနဲ့ဂန်နီတို့ကြားညှင်းခုန်မှုစတာတွေကြောင့်နာမည်ပြတ်ခဲ့ရပါတယ်။
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့တင်းနှလာနေ့မနက်ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံကိုတင်သွင်းတဲ့2019ခုနှစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအဆင့်ခန်းစာမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံတဲကနေဘင်္ဂလားဒေ့ရှ်ပဲအတင်းအဓမ္မမောင်းထုတ်ခဲ့တဲ့ဆိုတဲ့ဆွဲချက်ကို ICC ခုံရုံးကလက်ခံစီစဉ်နေပြီဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။ ICC ခုံရုံးရဲ့ဥက္ကဋ္ဌတရားသူကြီးချီလီအိုဘိုအိုဆူဂျီကနယူးယောက်ကုလသမဂ္ဂညီလာခံမှာမင်ကွန်းပြောထားမှာICC ခုံရုံးကိုဖွဲ့စည်းတဲ့ Room Statute မှာလက်မှတ်ရေးထိုးခြင်းမရှိတဲ့နိုင်ငံတွေရဲ့ပိုင်နက်မှာရက်ဆက်ကြမ်းကြုတ်မှုတွေကို ICC ခုံရုံးကစီရင်ခွင့်မရှိတာကိုထောက်ပြသွားပြီး Room Statute မှာနိုင်ငံတွေလက်မှတ်ရေးထိုးကြဖို့တိုက်တွန်းသွားပါတယ်။ရွန်ဂျာအသုံးနှုန်းကိုလက်ခံတဲ့မြန်မာအစိုးရဘက်ကတော့မြန်မာအရေး ICC ဘက်ကကင်တွယ်လှုပ်ဆောင်တာတွေကိုပယ်ချပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တာကြောင့်စီရင်ပိုင်ခွင့်မရှိသလို ICC ရှေ့နေတွေဘက်ကဆွဆွဲထားတဲ့ရိုဟင်ဂျာတွေကိုအတင်းအဓမ္မမောင်းထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကလည်းအခြေမြင့်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တုဆန်က VOA ကိုပြောပါတယ်ရှင
်။မလေးရှားနိုင်ငံနဲ့နေချင်းထိစပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်မှာနေမြေရှင်းလင်းရေးလုပ်နေပြီးတရားမဝင်နေထိုင်သူတွေကိုစစ်ဆေးတဲ့အခါထွက်မပြေးကြဖို့နဲ့အသာတကြီးအစစ်ဆေးခံကြဖို့ထိုင်းစစ်တပ်ကတတိပေးထားပါတယ်။နိုဝင်ဘာ9ရက်နေ့ကခွဲထွက်ရေးအင်အားစုတွေဝင်ရောက်ပစ်ခတ်ခဲ့လို့ပြည်သူစစ်နဲ့သူတို့မိသားစုဝင်စုစုပေါင်း15ဦးသေဆုံးခဲ့ရပြီးနောက်အခုလိုနယ်မြေရှင်းလင်းရေးလှုပ်လာတာပါ။စစ်တောင်းရာလာပတာနီစတဲ့ထိုင်းမလေးနယ်စပ်ကြေးရွာတွေမှာအရေးပေါ်အမိန့်ထုတ်ပြန်လာပြီးတအိမ်တက်တအိမ်ဆင်းရှာဖွေရေးတွေလုပ်နေပါတယ်။ထိုင်းတောင်ပိုင်းမှာအခုဆိုရင်တန်တရာရှိသူ10ဦးထက်မနည်းကိုထိုင်းစစ်တပ်ကဖမ်းထားပါဗျ။2019ခုနှစ်အတွင်းမလေးရှားရဲ့ခိုးဝင်မှုစူးစမ်းတဲ့မြန်မာနိုင်ငံသား9000ကိုဖမ်းဆီးခဲ့ပါဗျ
။ Cyclone မုန်တိုင်း Bobel ဝင်ရောက်တိုက်ခတ်နေတဲ့ Bangladesh နဲ့ India နိုင်ငံတွေရဲ့ကမ်းရိုးတန်းတွေမှာတနင်္ဂနွေနေ့မှာတော့အနည်းဆုံးလူ73ဦးသေဆုံး၅ဘန်းသမားတွေလည်းပျောက်ဆုံးနေပါဗျ။ တနာယီလေတိုင်နှုန်း120ကီလိုမီတာကျော်ကနေအမြင့်ဆုံး130ကီလိုမီတာကျော်အထိပြင်းအားရှိတဲ့ဆိုက်ကလုန်းဘောဘယ်ကဘင်္ဂလားဒေ့ရှ်အနောက်တောင်ပိုင်းကမ်းရိုးတန်းဒေသကိုဝင်ရောက်လာချိန်မှာတော့အာရော့လာခဲ့ပါတယ်။နိုင်ငံတော်မှာတော့မိုးအဆက်မပြတ်ရွာသွန်းနေပါတယ်။နောက်12နာရီအထိငါးဖန်သမားတွေပင်လယ်မထွက်ကြဘူးလဲအာနာပိုင်တို့ကသတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကုံပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းဒေသကလူပေါင်းနှစ်သန်းနီးပါးမုန်တိုင်းပေးကြိုတင်ကောက်ွယ်တဲ့အနေနဲ့ဆိုင်ကလုန်းမုန်တိုင်းရှောင်အဆောက်အုံတွေမှာခိုလုံခဲ့ကြပါတယ်။ဘင်္ဂလားပင်လယ်အော်အတွင်းဆိုင်ကလုန်းမုန်တိုင်းရာသီကအေပြီလကနေဒီဇင်ဘာလအထိကြာမြင့်ပါတယ်။ဒါပေမဲ့လည်းဘေးလွယာခိုလုံရေးအတွက်တွန်းမြင့်ဆောင်ရွက်ခဲ့တာကြောင့်ဒီဘက်နှစ်ပိုင်းတွင်မှာတော့အသေးအပြောက်ကျဆင်းခဲ့ပါတယ်ရှင်။
ရုရှားနိုင်ငံမှာထင်ရှားကြကြတဲ့သမိုင်းပညာရှင်တဦးကိုအမျိုးသမီးတဦးရဲ့လက်ပြတ်တွေနဲ့တနတ်တလက်ထည့်ထားတဲ့ကျောဘိုးအိတ်နဲ့အတူစိန့်ပီတာစဘတ်မြို့မိုအီကာမြစ်ထဲကနေရဲတွေကနေငယ်ပြီးနောက်သူဟာလူသတ်မှုနဲ့ရင်ဆိုင်နေရပါတယ်အသက်63နှစ်အရွယ်သမိုင်းပညာရှင်အိုလက်ဆိုကိုလော့ဖ်ဟာစိန့်ပီတာစဘတ်စတိတ်ယူနီဗာစီတီကပညာရှင်တဦးဖြစ်ပါတယ်သူနေအိမ်ခန်းထဲကိုဝင်ရောက်ရှာဖွေတဲ့အခါအသက်24နှစ်အရွယ်အမျိုးသမီးတဦးရဲ့ရုပ်အလောင်းနဲ့ပြစ်မှုကျူးလွန်ရာမှာအသုံးပြုခဲ့ဟန်ရှိတဲ့လှော့တချောင်းကိုတွေ့ရှိခဲ့ရတယ်လို့ရဲကပြောပါတယ်။လောလောဆယ်တော့သူဟာအေးအေးလွန်ယောဂကြောင့်ဆေးရုံတင်သားရတယ်လို့ဆိုပါတယ်ခင်ဗျာ
။တနင်္လာနေ့နေ့နဲ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါ။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ပြီးခဲ့တဲ့သတင်းဘက်စောပိုင်းကကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့2019ခုနှစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအစီရင်ခံစာမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောက်ထုတ်ခဲ့တယ်ဆိုတဲ့စွဲချက်ကို ICC ခုံရုံးကလက်ခံစီစစ်နေပြီဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။အခုလို ICC ခုံရုံးကနေမြန်မာအပေါ်တရားစီရင်ပိုင်ခွင့်အလားအလာကိုပထမဆုံးချိန်ထည့်သွင်းဖော်ပြထားတဲ့ကုလသမဂ္ဂအစီရင်ခံစာကိုမြန်မာအစိုးရဘက်ကလက်မခံငင်းပယ်ထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးက VOA ကိုပြောပါတယ်။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုဝင်ဘာလ4ရက်နေ့က ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အစီရင်ခံစာကိုတင်သွင်းဆွေးနွေးခဲ့တာပါ ICC ခုံရုံးဥက္ကဋ္ဌတရားသူကြီးချီလီအဘိုအော်ဆူဂျီကညီလာခံမှာမိကွန်းပြောကြားရာမှာ ICC ခုံရုံးကိုဖြစ်ပေါ်စေတဲ့ Rome Statute မှာလက်မှတ်ရေးထိုးထားခြင်းရှိတဲ့နိုင်ငံတွေရဲ့တာဝန်ခံမှုတာဝန်ယူမှုကင်းမဲ့နေတဲ့အပိုင်းကိုအခုလိုဝေဖန်ပြစ်တင်သွားပါတယ
် More than 70 UN member states are currently not part of
ကျွန်တော်ကဖွဲ့ဝင်နိုင်ငံပေါင်း80ဟာ Rome Statute မှာသဘောတူလက်မှတ်ရေးထိုးထားတာမရှိသေးပါဘူးဒီတော့လက်တွေ့မှာကမ္ဘာရဲ့အာရုံစိုက်မှုကြိုးကြောင်းဆင်ခြင်မှုနဲ့ကျင့်ဝတ်သိက္ခာအရထိခိုက်ကြေကွဲစေတဲ့ပဋိပက္ခတချို့ကို ICC အနေနဲ့စီရင်ပိုင်ခွင့်မရှိဘဲဖြစ်ရပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်လာတဲ့ဖိနှိပ်မှုတွေကနေအသက်မတည်ဘဲလွတ်မြောက်လာသူတွေကို Rome Statute စနစ်အရတည်ဆောက်ထားတဲ့ပြည်ထောင်ခန့်မှုနဲ့တရားစီရင်ရေးရဲ့အပြင်ဘက်စည်းဝိုင်းမှာသူတို့ကိုထားခဲ့တယ်လို့မျိုးဖြစ်ရပါတယ
်။ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့ ICC ရဲ့အစီရင်ခံစာမှာ2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်အတင်းကျပ်မောက်ထုတ်ခဲ့တဲ့စွဲချက်ကိုလက်ခံပြီးစီစစ်ဆောင်ရွက်နေတဲ့အခြေအနေတွေကိုဖော်ပြခဲ့ပါတယ်။အခုလိုမြန်မာနဲ့ပတ်သက်လို့ ICC ကပထမဆုံးအကြိမ်ကုလသမဂ္ဂအစီရင်ခံစာရဲ့ထည့်သွင်းဖော်ပြခဲ့တာကိုမြန်မာအစိုးရကလက်မခံပယ်ချကြောင်းနိုဝင်ဘာလ၄ရက်နေ့ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းရာမှာသူကအခုလိုပြောပါတယ
်။ကျွန်တော်တို့ငင်းတဲ့အဓိကချက်ကတော့နံပါတ်၁ကတော့သူကနှစ်ပိုင်းရှိတာပေါ့နံပါတ်၁ကကျွန်တော်တို့ ICC ဖော်ဝင်မဟုတ်တဲ့အတွက် Rome Statute ကိုကျွန်တော်တို့လက်မထိုးထားတာအချင်းမရှိတဲ့အတွက်ဒီကိစ္စပဲဖြစ်ဖြစ်ဟုတ်လားကျွန်တော်နိုင်ငံတွင်းမှာဖြစ်နေတဲ့ကိစ္စတစ်ခုခုဟာဒီ ICC ရင်းနေတဲ့ဥပဒေအကြောင်းအရာတရားစီရင်ပိုင်ခွင့်လုံးဝမရှိဘူးဆိုတာနံပါတ်၁ချက်ကျွန်တော်တို့ကလုံးဝဒါကိုကန့်ကွက်ညှင့်ပယ်ထားတာဒါအစတည်းကလည်းကျွန်တော်ညှင့်ပြီးသားမှာဒါတစ်ချက်ပေါ့နော်နောက်တစ်ခုကလည်းသူ့ရဲ့ဥပဒေရရှိရဲ့ဟိုတင်ပြချက်ကလည်းအမှန်ကတော့ဟိုလုံးဝဟာလားဟိုအမှန်ကန်တဲ့ဟာမဟုတ်ဘူးကျွန်တော်တို့မောင်းထုတ်တာမဟုတ်ဘူးလေဒါအာစာဟိုကျမ်းဖက်ဖွဲ့နေတိုက်လို့တမတော်ကနေစစ်စင်ရပြန်ပြီးတော့တုံ့ပြန်စင်လောက်တဲ့ခါကျတော့အဲ့ဒီမှာအကြောင်းမျိုးကြောင့်ထွက်ပြေးပြီးတော့နေဆက်ကိုပြေးပြီးတော့တစ်ဆက်ကိုရောက်သွားတာအဲသူတို့မောင်းထုတ်လို့ဟုတ်လားလူမျိုးတစ်မျိုးမျိုးကိုကျွန်တော်တို့ကဘာသာရေးအကြောင်းပြချက်ဖြစ်စေလူမျိုးရေးအကြောင်းပြချက် ချက်ဖြစ်စီကိုတိုင်းပြန်တယ်ဘယ်သူမှကိုကျွန်တော်မောင်းထုတ်တာမရှိဘူးအဲ့ဒါကျွန်တော်ရဲ့ဒုတိယယက်တီချက
်ဒါပြင်မြန်မာအပေါ် ICC ခုံရုံးကတရားစီရင်ပိုင်ခွင့်အလားလာနဲ့ပတ်သက်လို့အခုလိုအစီရင်ခံစာတွေထည့်သွင်းဖော်ပြခဲ့တာကိုတရုတ်နဲ့ရုရှားတို့ကလည်းအစည်းအဝေးမှာတရားဝင်ကန့်ကွက်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကတော့သူ့နိုင်ငံအရေးကိစ္စနဲ့ပတ်သက်ပြီး ICC မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့နိုင်ငံတွေအပေါ်တရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့မူနဲ့အစီရင်ခံစာကိုကန့်ကွက်သွားကြောင်းဥဟောက်တူဆွမ်းကပြောပါတယ်
ရုရှားနဲ့တရုတ်တို့ဆိုရင်မြန်မာကိစ္စကိုသူအထူးသဖြင့်သူကရည်ညွှန်းပြီးတော့ပြောသွားတယ်လေမြန်မာနိုင်ငံအပတ်သက်ပြီးတော့ဖို့ဝင်နိုင်ငံမဟုတ်တဲ့နိုင်ငံတနိုင်ငံကိုဒီ ICC ကနေပြီးတော့အမှုဆင်ပြီးတော့ပေါ့နော်အမှုဆက်ချက်ဆက်ဆိုပြီးတော့တရားစီရင်ခွင့်ရအောင်လုပ်တဲ့ဟာတရားဟိုမှန်ကန်မှုမရှိဘူးဆိုပြီးတော့အဲသူတို့ကဟိုပြောတာရှိပါတယ်တိတိပပပြောပါတယ်အဲအမေရိကန်ကလည်းပဲဒီ ICC ကိုသူတို့လက်မခံဘူးအဲ့တော့ ICC ရဲ့တရားစီရင်ပိုင်ခွင့်ဖို့ဝင်မဟုတ်တဲ့နိုင်ငံပေါ်မှာအော်စင်ပိုင်ကလည်းလုံးဝမရှိတင်ဘူးဆိုတော့သူပြောသွားတာပါသူကိုရိုင်းကလည်းဖွင့်မဟုတ်တဲ့ခါကြတော့လေသူကဒီအချက်မှာတော့ principle အရာကိုကသူကစန့်ကျင်ကန့်ကွက်တဲ့သဘောရှိပါတယ
်ရိုဟင်ဂျာဆိုတဲ့အုံနှုံးကိုမြန်မာဆိုရဘက်ကတရားဝင်လက်ခံအတိမတ်ပြုခြင်းမရှိပါဘူးဒါပေမဲ့လည်းအခုလို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့ ICC မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာကိုအရေးယူနိုင်ရေးနီလန်းပေါင်းစုံကစ조사လာတာဟာအရေးကြီးတယ်လို့မြင်ကြောင်း American ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gamson and San ကပြောပါတယ်
အဲ့ကျေဦးကတော့အင်တာကိုကြည့်ဆွေးပါတယ်။ဒီကတော့ကောင်းတဲ့လုပ်ရပါ။ကျေဦးဗမာပြည်ရေးချက်လာဖို့အတွက်ဒီကဥပဒေစိုးမိုးလာဖို့အတွက်ပထမခြေလှမ်းပေါ့နော်။ဒီကြီးတဲ့ခြေလှမ်းလေးကိုထောက်ခံပါတယ်ခင်ဗျ။ဒီတရားမျှတမှုဒီကဥပဒေစိုးမိုးမှုမရှိတော့ဘဲခပ်ဒီနိုင်ငံတကာကနေပြီးတော့ပါဝင်ပတ်သက်မှုရှိလာရတာပါ။
ICC ခုံရုံးကဒီနှစ်ကုလသမဂ္ဂကိုတင်သွင်းတဲ့အစီရင်ခံစာထဲမှာ2019ခုနှစ်ကရိုဟင်ဂျာတွေကိုမြန်မာကနေဘင်္ဂလားဒေ့ရှ်ဘက်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဲချက်ကိုလက်ခံထားတဲ့ Pre-trial Chamber 3တရားရုံးမတိုင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီးအဖွဲ့အနေနဲ့အမှုကိုစတင်စုံစမ်းခွင့်ပြုဖို့ ICC ဥပဒေအရာရှိချုပ်က2019ဇူလိုင်လ4ရက်မှာရှောင်လဲထားပြီးဖြစ်ကြောင်းဖော်ပြထားပါတယ်တနင်္လာနေ့နေ့နဲ့ခင်ဗျူမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ဗဟိုဘဏ်နဲ့လုပ်ငန်းရှင်တွေကြားပြဿနာကိုဆွေးနွေးထားတဲ့မြမရေးရာဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်မှာပါစက်တင်ဘာလကဗဟိုဘဏ်နဲ့စီးပွားရေးလုပ်ငန်းရှင်တွေကြားဖြစ်ခဲ့တဲ့ပြဿနာမျိုးထပ်မကြုံရအောင်နိုင်ငံစီးပွားရေးအကျက်အတဲကိုအမြန်ဆုံးကင်တွေဖြည့်ရှင်းဖို့လိုအပ်နေတယ်လို့မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားမှုဒေါက်တာဇော်ဦးက VOE ကိုပြောပါတယ်ရန်ကုန် VOE ရုံးခွဲမှာကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်တို့ကျွန်တော်တို့ပထမသိချင်တာကတော့မကြသေးခင်ဒီလာပိုင်းတွင်ရပါဆိုပါစို့နော
်ဟော
ဒီဘူဘန်နဲ့ပတ်သက်ပြီးတော့လူလူကြမှာတော်တော်လေးကြည့်ရထားသွားတယ်ဘူဘန်ဒုက္ခထာလွတ်တော်မှာထွက်ဆိုသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူလူကြမှာ ਨੇ ဆွေးင်စည်းတွေဖြစ်လာပြီးတော့ဟိုရွှေတွေဝယ်ပါတယ်ဝယ်ဆိုတော်တော်လေးဘန်နေပုံမှာနည်းနည်းလေးဟိုတန်တရားဖြစ်သွားတဲ့ကိစ္စလေးရှိလာတော့အဲ့ဒီဟာဘာကြောင့်များဘယ်အပေါ်အခြေခံပြီးတော့များဖြစ်လာတယ်လဲဆိုတာလေးကိုကျွန်တော်ရှင်းပြလို့ရအောင
်ဟုတ်ကဲ့အခုလိုပေါ့နော်နိုင်ငံတကာအတွေ့အကြုံတွေကိုပြန်ကြည့်မယ်ဆိုရင်လေဒါဘန်နေမှာကအခုလိုဒီမပြောလင်းမဲနဲ့ဒီဖြစ်ရမျိုးတွေနဲ့ကြုံတွေ့ရတဲ့ကိစ္စတော်တော်များများဟာဒါဘာမှာတာဝန်ရှိတဲ့အာဏာပိုင်ဖွဲ့စည်းရလူကြီးတရားရဲ့နှုတ်ကဖွင့်ဟစကားပေါ်မှာအများကြီးမူတည်တယ်ဆိုတဲ့ဟာတွေတွေ့ရတယ်။ဥပမာအဖြစ်အမေရိကမှာဆိုရင်ဒီအရင်အမေရိကန်ဒီ Foreign Dual Board Federal Reserve Chairman ဆိုသူကသတင်းစာရှင်းလင်းပွဲမှာဖြစ်ဖြစ်ဒါမှမဟုတ်ဘာမှဒီဒီဝင်မဟုတ်တဲ့ဟိုအစည်းအဝေးလေးတစ်ခုမှာဖြစ်ဖြစ်သူပြောလိုက်တဲ့စကားတစ်ခွန်းကြောင့်အပြင်မှာ stroke ဈေးကွက်မှာဆိုရင်တော့ရေးရိုက်တာကြီးရှိတာပေါ့နော်အဲ့တော့ခုဒီကိစ္စကိုကြည့်မယ်ဆိုရင်လည်းဒါဘိုးဘန်းဒုတိယဥက္ကဋ္ဌကလွတ်တော်မှာတရားဝင်ပြောကြားလိုက်တဲ့ဒီစကားပေါ်မှာဒါဒီကျွန်တော်ဈေးကွက်ထဲကပေါ့ဒီဘန်အနှံသူတွေဘက်ကကောဒါကိုတော်တော်လေးကိုစိတ်ဝင်စားပြီးတော့သူတို့ဟိုဒီတိထားတဲ့ဒါတင်းချက်လက်ပေါ်မှာအခြေခံတာမဟုတ်ဘဲနဲ့ဒီတချို့ဒီပြောလိုက်တဲ့စကားတချို့ပေါ်မှာပဲအခြေခံပြီးတော့ဒါစဉ်းစားပြီးဆောင်ရွက်ကြတာပေါ့နော်ဒါပေမဲ့လည်းတခုကောင်းတဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပို့ကိုခုနိုင်ကဘာနေကိုစိတ်ချဖို့နော်ပြီးရင်လည်းဘိုးဘန်းဒီဥက္ကဋ္ဌကလည်းဒီကိစ္စဟာဘိုးဘန်းရဲ့မူဝါဒနဲ့မကိုက်ညီပါဘူးဆိုပြီးပြန်ပြီးတော့ဒါကတော့ပြောရရင်တော့ ဟို
တိတ်တော့အမြင်မလာဘူးဖြစ်သွားတယ်နော်ဟို
ဟိုကတော့ဒီရှေ့စကားနောက်စကားမညီသူတော့ဖြစ်နိုင်ပေမဲ့လေဒါပေမဲ့လေပို့ပြီးအရေးပါတယ်ပို့ပြီးတော့ဒီတာဝန်ရှိတဲ့သူတွေကဝင်ရောက်ပြောဆိုလိုက်တဲ့ဒါကြောင့်လေဒါပြည်သူတွေပေါ်မှာဘာပဲပြောဘာနေပေါ်မှာယုံကြည်မှုပြန်ရှိလာတဲ့အတွက်ကြောင့်ဘာအခုဟိုပါပေါ့နော်ရခင်ကစိုးရင်ခဲ့တဲ့ဘာနေပြိုလဲမလားဆိုတဲ့ကိစ္စကတကယ်ဖြစ်မလာဘူးပေါ့နော်အဲ့တော့ဒါဟာမတန်ဝန်တာစရာကောင်းတဲ့အာကိစ္စလို့ပြောလို့ရပါတယ
်ဒီဘဟုဗန်ဒုက္ခထအုပ်စုသိမ်းပထမအကြိမ်လွတ်တော်မှာပြောသွားတော့ကအာသူ့ရဲ့အဓိကမူလရွယ်ချက်ကတော့စောစောကပြောတဲ့ဒီဟိုဘာနေမှာအတ်ငွေတွေအတ်ထားတယ်အထားရငွေတွေကိုဗန်နီယာစီးပွားရေးလုပ်ငန်းတွေကိုပြန်ချီးတယ
်ဟုတ်ကဲ
့ဒါပေမဲ့အဲ့ပတ်စံတွေကပြန်ရောက်မလာဘူးဆိုတော့အဲ့ဒီ PR တွေကြောင့်သူကအဲ့လိုမျိုးထုတ်ပြောလိုက်တာလားတခြားဘယ်အကြောင်းအရာတွေများရှိနိုင်တယ်လဲဆိုတော့ကျွန်တော်သိချင်တာ
ဟုတ်တယ်ဟိုအဓိကအဲ့ဒါပါဒီ NPL လို့ခေါ်တဲ့တပ်တန်းလုံးချီးငွေတွေကိုဒီလုပ်ငန်းရှင်ကြီးတွေအတွက်ကိုဘိုးဘန်ကဖြေလျှော့တဲ့အနေနဲ့စောင့်ပေးနေတယ်၃နှစ်စောင့်ပေးခဲ့တယ်အခုပြီးခဲ့တဲ့ September 30မှာဆိုရင်ဒါတက်တန်းတစ်ခုပြည့်သွားပြီအဲ့တော့အဲ့ဒီတက်တန်းမှာလည်းဒါကျွန်တော်တို့ရဲ့ budget စတဲ့အောက်တိုဘာမှာ budget စတဲ့အချိန်မှာဒီ budget ရမစခင်မှာဒါဘန်နီရဲ့လုံထုံလုံကြီးအတိုင်းပဲပေါ့နော်ဒါဒီလုပ်ငန်းရှင်ကြီးတွေကိုအကျွေးပြန်ဆက်ဖို့ဆိုပြီးတော့နှိုးဆော်စာတွေရှိတာပေါ့ဒါပေမဲ့လည်းပြဿနာကလုပ်ငန်းရှင်ကြီးတွေတော်တော်များများကိုကျွန်တော်မေးကြည့်တဲ့အခါကျရင်လည်းသူတို့ရင်ဆိုင်နေရတဲ့စီးပွားရေးအခက်ခဲတဲ့အကြက်တွေကလည်းအမှန်ဖြစ်တယ်သူတို့ကတကယ်ကိုဟိုစီးပွားရေးမလဲပတ်တဲ့တွေ့ကြောင်းမလို့သူတို့မှလည်းဒီသူချီးရတဲ့ချင်းွေတွေကိုအတိုးကိုတော့ပြန်ဆက်ဖို့ဆိုတာကအခက်ခဲဖြစ
်အဲ့တော့ဒါကိုပြန်ပြီးတော့အရင်ထပ်ပြီးတော့အရင်ကောက်ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးလိုရတာတစ်ဖက်မှာမအောင်မမြင်ဖြစ်နေတာအလုံးမဖြစ်ဘူးဖြစ်နေတာဟာဒီဘန်တွေကိုသွားခေးရိုက်တာတော့မှန်တာပေါ့နော်ဒါပေမဲ့သူတို့အလုံးမဖြစ်ဘူးဖြစ်နေတာဘာကြောင့်လဲနိုင်ငံရေး policy ကြောင့်လားစီးပွားရေး policy ကြောင့်လားသူတို့ရဲ့ရင်းနှီးမြှုပ်နှံငွေတွေပြန်ပြီးတော့မလဲပတ်တာပြန်မထွက်လာတာဘယ်နေရာမှာသွားအခြေခံတယ်လဲ
အဓိကတော့ကျွန်တော်တို့ဟိုပါပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေတော်တော်များများလုပ်ငန်းရှင်ကြီးတွေတော်တော်များများကဒီနိုင်ငံရဲ့စီးပွားရေးတော်တော်များများကိုသူတို့ကလွှမ်းခြုံပြီးလုပ်နေကြတာဆိုတော့သူတို့ကဏ္ဍတစ်ခုထဲမှာသူတို့လုပ်နေကြတဲ့လူတွေမဟုတ်တော်တော်များများအိမ်ချမ်းကြီးလုပ်ငန်းတွေမှာနော်လုပ်နေကြတဲ့သူတွေကလည်းများတယ်เนาะအဲ့တော့အင်ချမ်းမြေတွေဟိုတယ်တွေရဲ့ဒမန်းကဒါ2015-16လောက်မှာဆိုအတော်ကြီးကိုကြီးတဲ့အခါကျတော့အဲ့နေရာမှာလေလုပ်ငန်းရှင်ကြီးကတော့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကဆက်ပြီးရောပေါ့เนาะရေရှည်တည်တတ်မှာပဲရေရှည်ဒီလိုပဲတဟုန်လို့တက်နေမှာပဲအဲ့တွေကြောင့်မလို့ကျွန်တော်တို့ကဒါအင်ချမ်းမြေကိစ္စတွေကဒါအမတန်မှအမြတ်ဆုံးကြီးမဲ့ကိစ္စတွေရှုပြီးတော့အဲ့နေရာတွေမှာ
focus လုပ်ခဲ့ကြတာပေါ့
ဟုတ်တယ်အယူဆိုင်ပြီးလုပ်ခဲ့ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့မမျှော်လင့်မဲနဲ့ဒီ2016နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကလည်းကျဆင်းသွားတယ်ပြီးကျွန်တော်တို့ကုန်သွယ်ရေးအခုဂီရက်တွေဖြစ်တဲ့ခါကျကုန်သွယ်ရေးလုပ်ငန်းတွေကလည်းဖြည်းဖြည်းနဲ့နှေးကွေးလာတယ်ပြီးကျွန်တော်တို့စီးပွားရေးဟိုတိုးတက်မှုနှုန်းကလည်းကုန်ထုတ်လုပ်မှုတွေမှာတိုးတက်မှုနှုန်းကထင်သလောက်မတက်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့သုံးစွဲမှုကတော့အရခင်ကပုံစံအတိုင်းပဲသုံးဆွဲနေနိုင်ကြတယ်เนาะအဲ့တော့ကျွန်တော်တို့ GDP တွက်တဲ့အခါမှာ production နဲ့ consumption နဲ့ရှိတဲ့အခါမှာเนาะသုံးဆွဲမှုတုံ
း
တက်ရင်လေ GDP တက်တယ်လို့ပဲပြောလို့ရတယ်ဒါပေမဲ့အဲ့ဒါကစီးပွားရေးကိုတကယ်တက်တဲ့เนาะရေရှည်တိုးတက်တဲ့တိုးတက်မှုလို့ကျွန်တော်တို့ကယူဆလို့မရဘူးเนาะအဲ့တော့ပြောချင်တာကတော့ကျွန်တော်တို့ control လုပ်မှုတော်တော်များများမှာနှီးကွေးလာတဲ့အခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကအများသောအားဖြင့်ခုနပြောတဲ့အင်ချမ်းမြေကိစ္စတွေမှာရင်းနှီးမြှုပ်နှံထားတယ်အခုဆိုအင်ချမ်းမြေတော်တော်များများရဆိုင်သွားတယ်ရခင်ဈေးကြီးပေးပြီးတော့ဝယ်ထားတဲ့မြေတွေเนาะအင်ချမ်းမြေတွေကအခုဆိုရင်တော်တော်လေးကိုအရှုံးပေါ်ပြီးတော့ပို့ပြီးဆိုတာကဟိုရောင်းလဲဝယ်မဲ့လူမရှိတော့ဖြစ်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံသားတွေကပဲအဓိကဒီဈေးကွက်ပေါ်မှာလာပြီးတော့เนาะဈေးကွက်ကိုစူအောင်ဈေးကွက်ကိုပို့ပြီးတော့ hot ဖြစ်အောင်လုပ်ပေးခဲ့တာဒါနိုင်ငံတကာရင်းနှီးမြှုပ်နှံမှုကအဓိကပေါ့။သူတို့တွေကအခုနောက်ပိုင်းမလာတော့ဘူးဆိုရင်တော့ကျွန်တော်တို့ကိုချင်းချင်းကရောင်းမရတယ်ဖြစ်เนาะအဲ့တော့ဒီနေရာမှာဆိုရကဘိုးဘန်ကဘလို့ပဲသူ့ဟိုဟာအရာပေါ့เนาะစီမင်းစီကံအရာပြန်ပေးဖို့တောင်းပေမဲ့လေလုပ်ငန်းရှင်ကြီးကပြောနေတာသူတို့မှာပေးစရာကိုမရှိဘူးသူတို့အပေါင်ထားတဲ့ပစ္စည်းကိုဘိုးဘန်ကထူခွဲရောင်းချအောင်လေဒီကိစ္စဝင်မဲ့သူကအခုလက်ရှိအနေထားမှာဆိုရင်ဝင်မဲ့လူမရှိဘူးဖြစ်နေအဲ့တော့ဘန်တွေကလည်းအဲ့ကိစ္စကိုမလုပ်ချင်
ဆိုတော့ဒီလုပ်ငန်းရှင်ကြီးတွေဆိုတာလည်းဒီကျွန်တော်တို့အပြင်မှာသိနေကြတာကခရိုနီတွေပေါ့
ဆိုတော
့သူတို့ပြောကြတာဒီလူတွေရဲ့ရင်းနှီးမြှုပ်နှံမှုအဓိကကတော့စောစောကိုစောဦးပြောသူတို့ရဲ့ဒီနေ့မြို့နယ်မှုတွေနဲ့ပဲဒီလုပ်ငန်းကြီးတွေအလုံးလဲပတ်နေတာ
ဟုတ်ပါဘူ
းဆောက်လို့ရပဲဖြစ်ဖြစ်ဒီလမ်းပန်းတရာဆက်သွဲရပဲဖြစ်ပေါ့နော်အကုန်လုံးဆို
တော့
သူတို့ပုံမှန်အများကြီးသူတို့ရဲ့အဆင်ပြေမှုကအများကြီးဒီတိုင်းပြည်စီးပွားကိုကြေးရိုက်စေတဲ့အနေအထားမှာရှိနေတ
ော့
ဆိုတော့တခါထပ်ပြီးတော့အဲ့ဒီဗန်ပြဿနာတွေဖြစ်ပြီးမကြခင်မှာပဲအစိုးရကနေပြီးတော့ဒီအခွန
်
ဖြေလျှော့ပေးမဲ့ဟာကိုသူတို့ကြီးညာလိုက်တယ
်
ဆိုတော့ဒါဟာတနည်းအားဖြင့်ခရိုနီဆိုတာလဲတချင်ကသူတို့ရှိမှာဝင်မဲတွေအများကြီးရှိတယ်ဝင်မဲတွေဘာမှထိုင်နေကြတယ်လို
့
ယူဆထားတယ်အယူဆရတယ်တစ်ဖက်မှာရှိနေပြန်တော
့
ဒါတွေကိုဒီသူတို့ရှိရာဝင်မဲတွေကိုတပတ်အခွန်ဖြေလျှော့ပေးလိုက်ခြင်းအားဖြင့်တစ်ဖက်မှာအဲ့ဒီငွေတွေကစီးပွားရေးထဲမှာလာပြီးရင်းနှီးမြှုပ်နှံကြမယ်လက်ပတ်မှုပြန်ပြီးတော့ရှိလာမယ်ဆိုတဲ့သဘောနဲ့များအစိုးရအဲ့လိုမျိုးများပြောလိုက်တာလား
အဓိကတော့အဲ့နှစ်ခုကတော့အဲ့ခွန်ဖြေလျှော့ဖို့ကိစ္စကတော့
ပြောင်းကြီးတော့မပြောဘူးပေါ့နော်
ပြီးခဲ့တဲ့နှစ်ခရေကစဉ်းစားနေတဲ့ကိစ္စနော်ဒါပေမဲ့လည်းတိုက်ဆိုင်သွားတာအခုဘန်နေပြဿနာဖြစ်ပြီးရဲ့နောက်ပိုင်းမှာဒီအခွန်ဥပဒေကလည်းအသက်ဝင်မယ်ဆိုတဲ့ဟာဖြစ်လာတယ်ဖြစ်လာတော့ကံကောင်းသွားတာကတော့ဒါဟာစနစ်တကျစီမံခန့်ခွဲပြီးတော့ဒီ view ဟာကိုချပြီးဆောင်ရွက်တာတော့မဟုတ်ဘူးသို့တော့ဘိုးအခုဘန်နေပြဿနာဖြစ်တုန်းကဘန်နေတည်းကထုတ်လိုက်တဲ့ပတ်စံတော်တော်များများကဘာတွေဖြစ်သွားလဲဆိုတော့ရွှေဝယ်တယ်လို့ဒေါ်လာဝယ်တယ်လို့ဆိုဖြစ်တယ်အဲ့တော့ရွှေဈေးတွေဒေါ်လာဈေးတွေကအကြီးအကျယ်တက်ကုန်တယ်နော်အကယ်၍သာကျွန်တော်တို့ဒီစီမံကိန်းနဲ့ဗန်နိုင်းဝန်ကြီးဌာနအခွန်ဌာနကနေပြီးတော့ဒီလိုဖြေလျှော့မှုမျိုးသာမလုပ်ခဲ့ဘူးဆိုရင်ခုနဟိုဘန်နေမှာကြုံနေရတဲ့ပြဿနာဘန်နေကငွေထုတ်ပြီးအပြင်မှာရွှေဝယ်စိန်ဝယ်နောက်ပြီးတော့ဒေါ်လာဝယ်ဆိုတဲ့ကိစ္စတွေကပြန
်ဆက်ပြီးတော့
ဖြစ်နိုင်တယ
်ပို့ဆိုးသွား
တယ်ဒါပေမဲ့အခုကတော့ဟိုငွေရှင်ကြီးရှင်တော်တော်များများကစဉ်းစားသွားပြီเนาะရွှေဝယ်စရာရွှေဝယ်တာထက်ဆိုင်ရင်เนาะကြံတဲ့အခုဆိုရင်ဒီဟိုဟာပေါ့ဝင်ငွေရလမ်းကြောင်းကိုဖော်ပြစရာမလိုဘဲနဲ့တခြားတရားဝင်ဟိုဟာမှတ်ပုံတင်ထားတဲ့လုပ်ငန်းတွေပဲဝယ်မလားเนาะဟိုအဆောက်အုံတွေဝယ်မလားမြေပဲဝယ်မလားเนาะတကယ်တရားဝင်ပိုင်ရှင်ဖြစ်နိုင်တယ်ဆိုတဲ့အခါကျတော့အခုတော်တော်များများဒီကိစ္စမှာပြန်ပြီးတော့เนาะစဉ်းစားလာကြတာရှိတယ်ပြန်အာရုံစိုက်လာကြတာရှိတယ်အယောင်းဝယ်အတွက်ကိုစကားပြောနေကြတာတွေကြားနေရတယ်အဲအဲ့ဒီအတွက်ကြောင့်မဟုတ်လို့လေအခုလုံးလုံးစင်ဘန်နေမှာအသက်ရှူပေါ့တော်တော်ရသွားတယ်ပေါ့เนาะဒါပေမဲ့အခုကျွန်တော်ဆိုးရိမ်နေတာကအခုလို့လုတ်ပေးလိုက်တဲ့ကိစ္စဟာเนาะအင်ချမ်းမြေမှာပဲပြန်ပြီးတော့ရင်းနှီးမြှုပ်နှံကြအောင်မယ်ဆိုရင်ဒီပြဿနာကငိုဆခဲ့တဲ့ပြဿနာလည်းဒါနဲ့ဆခဲ့တာအခုလည်းဒီနေရာကိုပဲပြန်ပြီးတန်နေရလင်းနေဦးမယ်ဆိုရင်ကျွန်တော်တို့စီဝါရီကထွက်ပေါက်ရမှာမဟုတ
်ဘူး capacity လောက်ဖြစ်ဖို့လိုတယ်ပေါ့
အဲ့လိုလုံးဖို့လိုဖို့ဆိုရင်နိုင်ငံတော်အစိုးရဘက်ကဘာလို့နေလဲဆိုတော့ဒီဘဲကဏ္ဍတွေကတော့ဖြင့်သူတို့အားပေးမယ်เนาะအထူးသဖြင့်ကုန်ထုတ်လုပ်ရေးကဏ္ဍတွေပြီးရင်တော့ကျွန်တော်တို့လုပ်အားကိုခြေပြုပြီးတော့အလုပ်ကံ
ခွင့်လန်းတွေ
ဖန်တီးပေးမယ်ကဏ္ဍတွေပြီးရင်တခြားဒီကုန်သွယ်ရေးကိုအထောက်အကူပြုမယ်ကျွန်တော်ပတ်စံဝင်မဲ့လုပ်ငန်းတွေမှာเนาะစီးပွားရေးဆန်ဆန်လုပ်ကြမယ်ဒီလုပ်ငန်းရှင်ကြီးရလေဒီနေရာမှာရင်းနှီးမြှုပ်နှံမယ်ဆိုရင်ဒါကိုအခွန်ကင်းလွတ်ခွင့်ကိုရောဘလို့လုံမလဲဆိုရဟာနဲ့ထပ်ပြီးတော့ထချက်မကွာလိုက်ပေးနေဆိုရင်ပြဿနာဖြစ်တဲ့ကဏ္ဍတွေကိုငွေစည်းစိမ်မှုကနည်းသွားပြီးတော့တကယ်ကျွန်တော်တို့တိုင်းပြည်တွေခွန်အားဖြစ်စေမဲ့ကဏ္ဍတွေကိုငွေစည်းစိမ်မှုကပြန်ပြီးဝင်လာတယ်နော်အဲ့ခါကျရင်ကျွန်တော်တို့လိုချင်တဲ့စီးပွားရေးဦးမောနိုင်မဲ့ stimulus ဆိုရဟာကရနော်ဒါပေမဲ့လည်းအခုလုံးလုံးစေတော့အဆိုအပိုင်းမှာဒီလိုစဉ်းစားနေတဲ့စဉ်းစားချက်တွေဆွေးနွေးချက်တွေကျွန်တော်မတွေ့ရသေးဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့ဒါကိုပြန်ပြီးတော့ဆက်ပြီးတော့ဗောနော်ဆိုအကိုဆက်လက်မတက်လို့ဖို့ဆိုတဲ့ဟာတွေကျွန်တော်တို့တိုက်တွန်းပေးဖို့အကြံပြုပေးဖို့လိုအပ်နေသေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုဒေါက်တာဆောင်ကျေးဇူးများကြီးပါ
ကျေးဇူးများကြီးပါတယ်ကျေးဇူးပ
ါမြန်မာရေးရာဆွေးနွေးကန်အစီအစဉ်ပါရှင် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933 ၊လိုင်းဒိုမီတာ40 kHz 9483ည၊လိုင်းဒိုမီတာ48 kHz 6153ည၊လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်တဲ့အခါမအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာထူးခြားစံပြကဗတ်သတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပထမဦးဆုံးဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ကော်မရှင်ရဲ့ရွေးကောက်ပွဲဤဥပဒေပြင်ဆင်ချက်ဘာအတွက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရရှင
်။ဒီကရရဲ့ပိုင်းနိုင်ငံရေးနယ်ပယ်ရေးပါဝင်ပတ်သက်နေကြသူတွေကြားအပြောအများဆုံးကိစ္စတစ်ခုကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ရွေးကောက်ပွဲဤဥပဒေတွေကိုပြင်ဆင်တဲ့ကိစ္စပဲဖြစ်ပါတယ်အထူးစိတ်ဝင်စားနဲ့ဝေဖန်ပြောဆိုနေကြတာကတော့တပ်မတော်သားတွေနဲ့သူတို့အိမ်တော်စုဝင်တွေကိုတိုက်ရင်တပ်ဖွဲ့ပြင်ပကမဲယုံနေမှာမဲပေးစီမယ်ဆိုတဲ့ကိစ္စပါအရင်ကတော့သူတို့တွေဟာတိုက်ရင်တပ်ဖွဲ့အတွင်းကမဲယုံနေမှာပဲမဲပေးကြရတာပါရွေးကောက်ပွဲကော်မရှင်အနေနဲ့ဤဥပဒေမှာအဲ့လိုပြင်ဆင်လိုက်တာကိုကျိုးစိုးထောက်ခံတဲ့သူတွေရှိသလိုလိုအပ်လို့လားတပ်မတော်သားတွေကိုမယုံလို့လားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ကန့်ကွက်တယ်ဆိုတဲ့ပြောဆိုမှုမျိုးကိုတော့မကြားမသိရသေးပါဘူး။2019အောက်တိုဘာ3ရက်နေ့ဆွဲနဲ့ထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရဲ့လွှတ်တော်ရွေးကောက်ပွဲတွေကို9ကြိမ်မြောက်ပြင်ဆင်တဲ့ဤဥပဒေတွေမှာဘာတွေပါဝင်သလဲ။အဲ့ဒီဥပဒေပြင်ဆင်ချက်ကြောင့်ဘလို့အကျိုးရလတ်တွေဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်။
အခုပြင်ဆင်လိုက်တာဟာပြည်သူ့လွှတ်တော်ရွေးကောက်ပွဲဤဥပဒေအမျိုးသားလွှတ်တော်ရွေးကောက်ပွဲဤဥပဒေနဲ့တိုင်းနယ်ပြည်နယ်ရွေးကောက်ပွဲဤဥပဒေတွေပါဝင်ကြပါတယ်ပြင်ဆင်တဲ့ဤဥပဒေတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးကတော့တပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတပ်ပြင်ပမဲယုံတွေမှာမဲပေးခိုင်းမဲ့ကိစ္စပါအဲ့ဒီအတွက်သက်ဆိုင်ရာရွေးကောက်ပွဲဤဥပဒေ39ဤဥပဒေကွဲကာကြီးကိုအစားထိုးလိုက်တဲ့ဖြည့်ဆွဲချက်မှာတွေ့နိုင်ပါတယ်အပြည့်စုံကတော့1ကော်မရှင်၏တာဝန်ပေးချက်နှင့်အညီတပ်မတော်သားများနှင့်ရင်းတို့နှင့်အတူနေထိုင်ကြသည့်အိမ်တော်စုဝင်များနေထိုင်ရာတပ်ရင်းတပ်ဖွဲ့များအတွက်မဲယုံနေရာတပ်မတ်ရာ၌သက်ဆိုင်ရာရပ်ကွက်သို့မဟုတ်ကျေးရွာအုပ်စုအတွင်းရှိမဲဆန္ဒရှင်များနှင့်အတူဆန္ဒမဲပေးနိုင်ရန်နှင့်ပွင့်လင်းမြင်သာမှုရှိစေရန်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းများရွေးကောက်ပွဲကိုယ်စားလှယ်များမဲယုံကိုယ်စားလှယ်များအကူကိုယ်စားလှယ်များနှင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူများလွတ်လပ်စွာဝင်ထွက်သွားလာနိုင်ပြီးထိုတပ်ရင်းတပ်ဖွဲ့၏ပြင်ပတင့်လျော်သည့်နေရာတွင်တပ်မတ်ပေးရမည်ဆိုပြီးဖော်ပြထားပါသည်။နောက်ဆုံးချိန်ထိအတီးဖြစ်ခဲ့တဲ့ရွေးကောက်ပွဲဤဥရီတွေထဲမှာအဲ့ဒီပြဋ္ဌာန်းချက်မပါပါဘူး။အခု9ချိန်မြောက်ပြင်ဆင်ချက်မှာမှအဲ့ဒီအချက်အသစ်ဖြည့်ဆွက်ထားတာဖြစ်ပါတယ်။အရင်ကဆိုရင်တော့တပ်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာတပ်တွင်းမဲယုံတွေမှာပဲမဲပေးခဲ့ကြတာပါ။လက်နက်ကင်တပ်ဖွဲ့တစ်ခုရဲ့အဝန်အဝိုင်းအတွင်းမှာအဲ့ဒီလက်နက်ကင်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေမဲပေးကြရတာမို့လွတ်လပ်မှုရှိနိုင်ပါမလားသက်ဆိုင်ရာတပ်မှုတွေရဲ့လွှမ်းမိုးမှုတွေရောမရှိနိုင်ဘူးလားဆိုပြီးမေးခွန်းထုတ်နေကြတဲ့ကိစ္စဖြစ်ပါတယ်။နောက်ထပ်အရေးကြီးတာတစ်ချက်ကရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့အဲ့ဒီမဲပေးတဲ့မဲယုံတွေကိုအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့သူတွေလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်ရဲ့လားဆိုတဲ့ပြဿနာပါ။အခုဒီပြဋ္ဌာန်းချက်ဖြစ်သွင်းလိုက်ပြီးဖြစ်လို့တပ်မတော်သားတွေသူတို့ရဲ့မိသားစုဝင်တွေရွေးကောက်ပွဲမှာလွတ်လွတ်လပ်လပ်မဲပေးနိုင်မှာဖြစ်တယ်လို့အမတ်လောင်းတွေနဲ့သက်ဆိုင်သူတွေလည်းအဲ့ဒီမဲယုံတွေစီလွတ်လွတ်လပ်လပ်ဝင်ထွက်ခွင့်ရသွားတော့မှာပါ
။နောက်ထပ်ပြင်ဆင်တာတစ်ခုကတော့ကျူတင်မဲပေးတဲ့ကိစ္စကိုပြင်ဆင်တာပါ။ကျူတင်မဲပေးမဲ့သူတွေကိုစီးရင်မှန်မှန်ကန်ကန်ပြုစုဖို့ကိစ္စမဲပေးမဲ့သူစီးရင်မှာကျူတင်မဲပေးမဲ့သူတွေဖြစ်ကြောင်းမီနီတာအမှတ်သားပြုပြီးထင်ရှားအောင်လုပ်ရမယ့်ကိစ္စကျူတင်မဲပေးမဲ့သူတွေရဲ့နာမည်တွေကိုလည်းပွင့်လင်းမြင်သာမှုရှိအောင်တိုက်ဆိုင်စစ်ဆေးနိုင်အောင်ဖော်ပြထားရမယ့်ကိစ္စနောက်ဆုံးကျူတင်မဲပေးတာကိုသက်ဆိုင်ရာအမှတ်လောင်းတွေကိုယ်စားလှယ်တွေလေ့လာစောင့်ကြည့်သူတွေလိုက်ပါစောင့်ကြည့်နိုင်မယ့်ကိစ္စတွေကိုဖြည့်ဆွက်ထားပါတယ်အရင်စစ်ဆိုးရကကမကထလုပ်ပြီးကျင်းပပေးခဲ့တဲ့2010ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ပြည်ခိုင်ပြိုးမဟုတ်တဲ့အခြားခြားသောပါတီကအမတ်လောင်းတွေအစိုးရအကြောက်ကြဆုံးပြဿနာဟာကျူတင်မဲပြဿနာလို့ဆိုရင်မမှားပါဘူးအဲ့ဒီချိန်က ရွေးကောက်ပွဲဝင်ပြိုင်ပြီးရှုံးနိမ့်သွားတဲ့အမတ်လောက်တော်တော်များများကတာမန်မဲတွေရေတက်ချိန်မှာသူတို့နိုင်တယ်တာမန်မဲတွေရေတွက်ချိန်မှာသူတို့နိုင်တယ်ဒါပေမဲ့ဘယ်ကရောက်လာမှမသိတဲ့ဂျူတင်မဲတွေအထုတ်လိုက်သွန်ချရေတွက်လိုက်ချိန်မှာတော့သူတို့ရှုံးသွားတယ်ဆိုပြီးကြေကြေပြတ်ပြတ်ပြောဆိုတာမျိုးရှိခဲ့လို့ပါပဲအခုဂျူတင်မဲစီးရင်ပြည့်စုံစေတာမဲပေးချိန်မှာအားလုံးစောင့်ကြည့်နိုင်တာစတဲ့အချက်တွေပြင်လိုက်နိုင်ပြီမို့ဂျူတင်မဲကနေမတမာမှုတွေဖြစ်လာမဲ့အရေးအထိုက်လျောက်လျှော့ချနိုင်မယ်လို့ခန့်မှန်းရပါတယ
်ဤဥရေကျမ်းမှာနောက်ဆုံးပြင်ဆင်ထားတဲ့တစ်ချက်ကမဲဆန္ဒနဲ့ပြင်ပရောက်တက်မတော်သားတွေရဲ့မဲပေးမှုပါပြင်ဆင်ချက်ထဲမှာတက်မတော်သားတွေသူတို့နဲ့အတူနေမိသားစုဝင်တွေမဲဆန္ဒနဲ့ပြင်ပတနည်းအားဖြင့်ရှေးတန်းစခန်းလိုမျိုးရောက်နေရင်အရင်လိုကိုယ့်ဘာသာကိုယ်အစဉ်ပြေတဲ့အချိန်သတ်မှတ်ပြီးမဲပေးစီတာမျိုးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့နေ့ရက်နဲ့အချိန်အတွင်းမှာပဲမဲပေးကြဖို့ဆိုပြီးပြင်ဆင်ထားပါတယ်လက်ရှိဤဥပဒေကိုပြင်ဆင်လိုက်ရတာနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကကော်မရှင်ရဲ့စံချက်၅ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေနဲ့အညီလွတ်လပ်မှုရှိဖို့မျှတမှုရှိဖို့အများယုံကြည်လက်ခံဖို့မဲပေးခွင့်ရှိသူတွေရဲ့ဆန္ဒအမှန်ထုတ်ဖော်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်ရတာလို့ဆိုပါတယ်လက်ရှိရွေးကောက်ပွဲဥပဒေနဲ့ပုံသဏ္ဍာန်အရတက်မတော်သားတွေရဲ့မဲဟာတချို့သောမဲဆန္ဒနေမြေတွေမှာအတော်လေးအရေးပါနေပါတယ်ဥပမာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်ဆိုရင်ဥပမာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်ဆိုရင်မဲပေးပိုင်ခွင့်ရှိသူတွေမှာတက်မတော်သားတွေကအများစုဖြစ်ပြီးပြည်ထောင်စုအဆင့်အမတ်တယောက်နဲ့တိုင်းအဆင့်အမတ်နှစ်ယောက်ရွေးချယ်ရမှာအဲ့ဒီတက်မတော်သားမဲတွေကအဆုံးအဖြတ်ဖြစ်နေလို့ပါပဲ
ကိုကိုကျွန်းလို့မဟုတ်ပေမဲ့တိုင်းရင်းတက်ဖွဲ့အခြေဆိုင်မှုများတဲ့တချို့သောမဲဆန္ဒနယ်မြေတွေမှာတော့တက်မတော်သားတွေရဲ့မဲတွေဟာအဆုံးအဖြတ်မဖြစ်တာတောင်အရေးပါတဲ့အခန်းကဏ္ဍကပါနေတဲ့မဲဆန္ဒနယ်မြေတွေလည်းရှိပါတယ်ဒီအတွက်ယူကပွဲကော်မရှင်ရဲ့အခုနည်းဥပဒေပြင်ဆင်ချက်ဟာပါတီအသီးသီးရအမတ်လောင်းတွေအတွက်တပ်တွေမဲယုံတွေကြိုတင်မဲတွေမဲဆန္ဒနယ်မြေပြင်ပရောက်မဲတွေအတွက်စိုးရိမ်ပူပန်နေရမှုကနေရော့ပါစေနိုင်သလိုတပ်မတော်သားတွေအနေနဲ့လည်းအရင်ထက်ပိုပြီးလွတ်လွတ်လပ်လပ်မဲပေးခွင့်ရလာလိမ့်မယ်ဒီမိုကရေစီစနစ်ဆိုတာဘာလဲလို့ပိုပြီးခံစားသိရှိနားလည်လာလိမ့်မယ်လို့မျှော်မှန်းရပါတယ်ဘယ်လိုပဲဖြစ်ဖြစ်ယူကပွဲဆိုတာဒီမိုကရေစီစနစ်ရဲ့အရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တာမို့အခုနည်းဥပဒေပြင်ဆင်မှုဟာဒီမိုကရေစီစနစ်စီသွားရလမ်းကြောင်းကိုအထောက်အကူဖြစ်စေနိုင်ကြောင်းပ
ါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်အောင်ပါရှင်
ပြောရှိမြန်ပြလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူလူကြိုက်တဲ့ NLD ပါတီလင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲတက်တက်မှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်။အခုအင်္ဂါနေ့ညတရက်လီလိုက်အစည်းအဝေးမှာတော့ယူကောက်ပွဲအကျိုးကာလနဲ့အာနာယ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါ။ပါဝင်ဆွေးနွေးမြင်မြလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာ။အင်္ဂါနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်ရှင်တို့ရဲ့အမြင်သဘောထားတွေတင်ပြဖို့အတွက်ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါ။
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေနဲ့ Messenger ကအစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။တော်ရရှင်တွေကျမတို့စီကိုစာရေးတဲ့ထဲမှာတော့နောက်ပိုင်းမှာ Facebook Messenger အသုံးပြုပြီးရေးလာတဲ့စာတွေအများပြားလက်ခံရရှိတာပါအများဆုံးလို့ပြောရပါမယ်เนาะဒီမှာတော်ရရှင်တယောက်ကနိုင်ဝင်းဆိုတဲ့တော်ရရှင်မှာနေ့တိုင်းနေ့နဲ့တိုင်းအားပေးပါတယ်တဲ့သူကြိုက်တာကတော့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာလို့ပြောလာပါတယ်ဒီမှာကိုကိုဆိုတဲ့တော်ရရှင်ကအားပေးနေပါတယ်ကျွန်တော်အားတိုင်းအမြဲနားထောင်ကြည့်ပါတယ် VOA ဆိုပြီးစာရိုလေးရေးပို့လာပါတယ်ကျေးဇူးတင်ပါတယ်ရှင်စာရိုလေးရေးလာတဲ့တော်ရရှင်နိုင်ဝင်းမှာစီနာရှင်ဆိုတဲ့တော်ရရှင်ကလည်းသူ့လိုပဲတကြောင်နဲ့စာရေးပို့လာတာပါမင်္ဂလာပါညီအကိုမောင်နှမတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျမခြင်းနဲ့ပြည့်စုံနိုင်ကြပါစေတဲ့ကျမတို့ VOA 1 to 1တော်သားတွေကိုဆုတောင်းပေးလာတာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့သူ့ရဲ့စာရွက်တွေကိုဓာတ်ပုံရိုက်ပြီးတော့ရေးပို့လာပါတယ်နောက်ပြီးတော့မေးခွန်းတစ်ခုလည်းမေးလာပါတယ် Facebook အကောင့်ပိုင်းရှင် Campact Camp စာရေးလာတာပ
ါကျွန်တော် VOA သတင်းနားထောင်ပါတယ်သတင်းကြည့်တာလည်းစိတ်ဝင်စားပါတယ်သတင်းတွေဓာတ်ပုံတွေတင်ပို့ခြင်းပါတယ်အခုပို့လို့ရပါသလားလန်းညုံပေးပါခုပို့တဲ့ဓာတ်ပုံနဲ့စာများအောင်မှန်ပါသလားဘယ်နဲ့ရကြမှာကြီးညာပါသလဲကြီးညာရက်မှာတွေ့မြင်ကြပါတယ
်ဒီတော်ရရှင်ကချင်းစာပေနဲ့ယဉ်ကျေးမှုကော်မတီနာမည်များဖြစ်ကြပါတယ်ဆိုတော့သူကသူတို့ကော်မတီဖွဲ့တဲ့အကြောင်းအရာတွေကိုသူတို့ရဲ့ဒီသူတို့ရဲ့တရားဝင်ထုတ်ထားတဲ့စာရွက်တွေကိုဓာတ်ပုံရိုက်ပြီးပို့လာတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်မဒီတော်ရရှင်ကိုထုံးစံတိုင်းမဲ့ Messenger ကနေပြောလဲစာပြန်ပေးထားပါတယ်โอเคဟိုတခြားတော်ရရှင်တွေလည်းဒီလိုအကြောင်းအရာမျိုးနဲ့ဆက်လင်းပြီးတော့သိရအောင်လို့ကျွန်မဒီမှာလေလိုက်ပေါ်ကနေပြန်ချပေးခြင်းပါတယ်ရှင်အဓိကကတော့ကျွန်မတို့စီကိုစာရေးတဲ့တော်ရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပထမပြောခြင်းပါတယ်เนาะဒီတော်ရရှင်ကသတင်းတွေပို့ပေးလို့ရပါလားဆိုလို့ဟုတ်ကဲ့ကျွန်မတို့ရဲ့သတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက VOA သတင်းတောက်တွေပို့ပေးနေတာဖြစ်ပါတယ် VOA တော်ရရှင်တွေအနေနဲ့ကိုပိုင်းထင်မြင်ယူဆချက်ထုတ်ပေါ်တာမျိုးရင်ဖွင့်တာမျိုးသတင်းပေးတာမျိုးလုပ်လို့ရပါတယ်ဒီ Messenger မှာပဲစာရေးပြီးတော့သတင်းပေးပို့နိုင်ပါတယ်သတင်းပို့တဲ့အခါမှာလည်းတကယ်လို့ကျမတို့ကဒီသတင်းကိုစိတ်ဝင်စားတယ်ကျမတို့ထပ်ပြီးတော့ထုတ်လွှင့်ခြင်းနဲ့ဆိုရင်တော့ဒီကိစ္စအကြောင်းအရာနဲ့ပတ်သက်တဲ့သတင်းကိုကျမတို့ဓာတ်ရိုက်ကိုယ်တိုင်စုံစမ်းကြည့်ပါတယ်ကျမတို့ရဲ့သတင်းထောက်တွေကပဲဖြစ်ဖြစ် Washington DC ကပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ပဲဖြစ်စီလူနဲ့ဖြစ်စီဆက်သွယ်ပြီးတော့စုံစမ်းပါတယ်အဲ့ဒီကနေပြီးတော့ကျမတို့သတင်းတဆင့်တင်ပြပါတယ်ရှင်အဲ့လိုမျိုးသတင်းပေးပို့လာကြတဲ့သောရရှင်တွေကိုလည်းအထူးကျေးဇူးတင်ပါတယ်နော်ဖွဲ့သားများအားလုံးကျန်းမာကြပါစေဆိုပြီးရေးလာတဲ့မောင်ဝင်းဆိုတဲ့တော်ရရှင်ကတော့သူရေးလာတဲ့စာလေးကိုဖတ်ပြီးတော့တစ်ချိန်လုံးကကျမတို့ကိုဘလောက်တောင်မြန်မာနိုင်ငံကအားပေးခဲ့လဲဆိုတာကိုအမှတ်ရစေတာပါသူကဒီလိုရေးလာပါတယ
်မင်္ဂလာပါ VOE အဖွဲ့သားများကျန်းမာကြပါစေအဖွဲ့သားတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေဗျာ VOE ထာဝရအောင်မြင်ပါစေအမြဲနားထောင်နေပါတယ်1986ခုနှစ်ချိန်ကလေးကအားပေးလာတာပါနဝတခက်ကခိုးပြီးတော့နားထောင်ရတာမမေ့သေးပါဘူးBBC VOE IFA ညာနေသည်ရန်တိုက်ပေးနေသည်မူသားများပြောသည်ပြပအာကုပစိန်ယူအစိုးမြင်ဝါဒီများဆန့်ကျင်ကြဆိုတဲ့ဆောင်းမုတ်ကလေးတွေကိုမှတ်မိနေပါသေးရဲ့အမှန်တိုင်းထုတ်လင်းလို့အခုချိန်ထိရပ်တည်နိုင်နေဆိုတာပြည်သူတွေသိကြပါရယ်ထုတ်လင်းတဲ့အစီအစဉ်တွေအားလုံးနားထောင်အားပေးလျက်ပါတိုက်ပွဲတွေဖြစ်နေတဲ့နေရာကပြည်သူတွေအတွက်လည်းစိတ်ညစ်စရာတောကရောက်ရတာတွေနားထောင်ရလို့အင်မတန်စိတ်မကောင်းဖြစ်ရပါတယ်ကျွန်တော်ကအခုထိုင်းနိုင်ငံမှာလှုပ်လှုပ်နေပါတယ်နိုင်ငံတကာသတင်းတွေမြန်မာပြည်ကသတင်းတွေတင်ဆက်ပေးလို့အရန်ကိုကျေးဇူးတင်ပါတယ်ဗျာအမြင်အားပေးလျက်ပါအောင်မြင်ပါစီ VOE ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကိုမောင်ဝင်းရေးလာလို့သတင်းစာထဲမှာအဲ့လိုမျိုး BBC VOE RFA လေးလိုင်းပေါ်ကလူသက်သမားများဆိုတဲ့ဒီပြောဆိုတာတွေကိုပြန်ပြီးအမှတ်ရစေပါရနော်အမြင်နဲ့နားဆင်အားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီ UI ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အကြံပြုချက်တွေဒါမှမဟုတ်လည်းတုံ့ပြန်ချက်တွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျမတို့ဒီကိုစာရေးနေကြသောရရှင်ဖြစ်တဲ့တကုမျိုးတစ်ကဦးလာထွန်းသူကတော့ဒါရိုက်လေလိုင်းအစီအစဉ်တွေဒါမှမဟုတ်လည်းဒီမြမရေးသုံးသက်ချက်အစီအစဉ်တွေကိုပို့ပြီးတော့စိတ်ဝင်စားပုံမှာအဲ့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဝေဖန်အကြံပြုချက်တွေသူ့ရဲ့အမြင်တွေကိုနောက်ပိုင်းမှာအမြဲတမ်းစာရေးလေးရှိသူပါ။ဒီတစ်ခါလည်းသူကဒါရိုက်လေလိုင်းအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။
ဒီကနေ့ညတက်ရိုက်လေးလိုင်းကိုစိတ်ဝင်စားတိတိချာချာနားထောင်ပါရယ်။အရန်လေသဘောကျတာပါ။ပြီးထားတဲ့အချိန်နဲ့အကြောင်းအရာကကြီးမားလို့တော့တုတ်တီးတုတ်ပြကြပြကြရလို့ခံစားရလို့ရခိုင်အရေးဆွေးနွေးရတာရခိုင်အရေးဓာတ်သက်ပါလို့ပြောရမလား။ပထမရခိုင်ကမွတ်စလင်လားဘင်္ဂလီတွေအသက်ဖက်နဲ့ထုတ်ပြေးကြရတယ်လို့အခုတိုင်းရင်းထားတဲ့ရခိုင်တွေနောက်ဆက်တွဲလက်နက်ကြီးကျင်စံတွေနဲ့ဘိုးဘော်ကဆက်တနက်ကြီးတွေကနေအသက်လူပြီးပြေးနေကြတဲ့အဖြစ်တွေ့မြင်ပြီးရခိုင်ပြည်နယ်ကဒုက္ခတွေကိုအိမ်တဲကနေရင်တမမဖြစ်လာသလိုခံစားရလိုက်လို့ပါ။ကောင်းဆောင်ကြီးတွေလက်ရလက်ရဖြစ်နေတဲ့ကြားကကြားသိနိုင်ပါစေလို့ဆုတောင်းပါတယ်
။ဦးလာထွန်းအစီအစဉ်တွေကိုအမြဲတမ်းနားဆင်ပြီးတော့အခုလိုမျိုးတုံ့ပြန်စာရေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဒ ဒီတိုင်းရဲ့လေလိုင်းစီစဉ်နဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ဒီသောရရှင်ကအောက်တိုဘာလကုန်မှာထုတ်လွှင့်ပေးထားတဲ့တိုင်းရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှင်းထင်ကျင်းပမဲ့ရွေးကောက်ပွဲအတွက်သူကအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ်
။ကျုပ်တို့ပြည်သူတွေနိုးကြဖို့လိုမယ်။ကြံ့ပါတီအုပ်ချုပ်တာလည်းခံခဲ့ပြီးပြီးဒေါင်းအုပ်ချုပ်တာလည်းခံခဲ့ပြီးပြီးတပါတီစနစ်နဲ့သွားမယ်လမ်းဘယ်လမ်းမှမကောင်းနိုင်ဘူး။အနာရပါတီရဲ့တစောက်ကန်းနိုင်တဲ့အပြုအမူတွေပြည်သူခံရတယ်ပဲပါဒီကိုမှအသာစီမပေးပါနဲ့လူကောင်းသူကောင်းရွေးပြီးပါတီစုံစနစ်သွားနိုင်အောင်ပြည်သူတွေတန်းညစ်တတ်ဖို့လိုပါတယ်ပါတီစုံစနစ်ဟာတိုင်းပြည်အရွေးအဆောင်အကောင်အဆိုးထိန်းနိုင်မယ့်စနစ်ပါအရင်လိုတပါတီတဲ့စုပုံနေရင်တော့အသာစီရပါတီရဲ့လုံသမျှခံကြရမည်အားလုံးကမခိုးမဲ့သူမပါပါဘူးခိုးမဲ့သူတွေကြီးပါပဲခိုးတာချင်းအတူတူတပါတီတဲ့ဆိုလွတ်လွတ်ကျွတ်ကျွတ်ခိုးလို့ကောင်းတယ်ပါတီစုံဆိုတော့သူကြီးရငါကြီးရနဲ့ခိုးတာတော့မလွတ်လပ်ဘူးပါတီစုံစနစ်ကိုသွားနိုင်မှုပြည်သူတွေအသိလိုပါတယ်
။ဒါရဲ့လေလိုင်းအစီအစဉ်အတွက်ရေးလာတဲ့လူသစ်ဆိုတဲ့သောရရှင်မှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတချို့ကိုလည်းကျွန်မအခုပြောပြပေးသွားချင်ပါသေးတယ်။ပထမဦးဆုံးဦးသိန်းအောင်ဆိုတဲ့သောရရှင်မြန်မာနိုင်ငံကဒီအထူးသဖြင့်ရခိုင်ဒေသကစီရေပရိပခ္ခတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာလေးဝေမျှပေးချင်ပါသေးတယ်
။စစ်ပွဲကြမှာအရသာတည်ဆုံမှုရှိတယ်ဒါပေမဲ့အရသာတည်ဆုံမှုအများစုကဗမာစစ်တပ်ကလုတာပိုများတယ်အရသာကိုပေါ်တာခေါ်တာမျိုးလမ်းပြခေါ်တာမျိုးတခါလေတက်ဖြတ်တာမျိုးလဲဗမာစစ်တပ်ကလုတာပိုများပါတယ်အခုဆိုရင်ကြည့်ပါလက်နဲ့ကြီးတွေနဲ့ရန်တန်းပစ်ခတ်လို့လူနေအိမ်တွေမှာပေါက်ကွဲအပြစ်မဲ့ကလေးတွေလူလူတွေတည်ကြရရပါတယ်ဒါ ው လဲဗမာစစ်တပ်ကလုတာပါပဲအဲ့တော့ဗမာစစ်တပ်ရဲ့ဖက်စစ်ကိုလိုနီအကြမ်းဖက်တောင်းကြမ်းမှုတွေကိုရပ်တန့်ပေးဖို့ဒီ VOA ကနေတဆင့်တောင်းဆိုလိုက်ပါတယ်
ဒါကတော့စစ်ဘေးဒဏ်ခံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လုံရက်တွေကိုရက်တန်းကရက်ပါဆိုပြီးတော့ဒီတော်ရရှင်ပန်ချားလာတာဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှင်ရည်ရဲဆိုတဲ့တော်ရရှင်ကတော့လက်ရှိမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အာဏာရအစိုးရဘက်မှကန့်ကွက်စာရေးလာတာဖြစ်ပါတယ်။ပြည်သူလူထုအဆင်းရဲဒုက္ခကြုံရလွန်းလို့ပါဆိုပြီးတော့ဒီတော်ရရှင်အခုလိုရေးလာပါတယ်ရှင
်။ NLD အစိုးရကိုစိတ်ပြက်မိပါတယ်ဗျာ။အောက်ရှိပြည်သူတွေရဲ့ကောင်းကျိုးကိုတိတိယောက်ဘာတစ်ခုမှလှုပ်ဆောင်နိုင်တာမရှိဘူးဗျာ။စစ်အစိုးရတို့ကတော့ရှာဖွေစားလို့ရသေးတယ်။ပြည်သူအစိုးရလက်ထက်ကြားမှာပိုပြီးဒုက္ခရောက်ရတယ်။နိုင်ငံတကာကအစိုးရယုံတွေဖြစ်တဲ့ T-Labor ယုံနဲ့ရဲစခန်းဌာနတွေကိုနှီးပညာအကူအညီနဲ့စိတ်ဓာတ်တွေကိုဝိုင်းပြီးပြင်ပေးစေချင်ပါတယ် VOA ရေ
။လောလောဆယ်မြန်မာနိုင်ငံကကြက်တဲမှုတွေပေါ်မှာဒီသောရရှင်ကဒီအစိုးရအနေနဲ့ဒီထက်ပိုပြီးတော့လှုပ်ဆောင်သင့်တယ်ဆိုတာစာရေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒီကြောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်နော်တချင်းတောင်းပါတယ်ဆိုပြီးတော့ကျမစီကို Messenger ကနေစာပေးပို့ထားတဲ့တယောက်ကတော့ရန်ကုန်မှာကြံခဲ့တဲ့ဥဥဘိုက်ပူဥဥကိုဥဥဥစောဥဥဘောဥဥမူးမြင့်အောင်ဦးဦးစိုးနဲ့ဖို့ဖို့ညီတို့အတွက်ပါတဲ့ဝေးလာရင်မချစ်ရဘူးတဲ့လားဆိုတဲ့တခြင်းလေးတောင်းပေးခြင်းပါတဲ့အရစ်လာမင်းနဲ့သူရဲ့ကိုကိုတို့ကတောင်းပေးလိုက်ပါတဲ့ဒီတေးတောင်းတာတွေမှာပါတဲ့နာမည်တွေတော်တော်လေးကိုစိတ်ဝင်စားစရာကောင်းပါတယ်နော် ကဲဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဝေလာရဲ့မချစ်ရဘူးလေဆိုတဲ့သချင်းလေးမေတ္တာလက်ဆောင်ဖြင့်ထုတ်လွှင့်ပေးခြင်းပါတယ်ဒီတေးတောင်းခံရတဲ့သောရရှင်တွေရော view ဒီချစ်ပရိသတ်တွေအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဝေလာရဲ့မချစ်ရဘူးလေဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်
Chimita mala Memo no yo te beba Pyo ma pya do bu la Lan twi chain nai ma Sima song da lu chit twa da la Mi tai nai sa ma shi lo ba Hey That is she lo she to da Oh ya ba Ne na le ma ba Ma ne na lo lo ye so pyo mi da ba Ne pyan pe de su ga mon ku be la Ne rai Ne mo ti be ju ga ra Tu ne che mo che tu ma phet do bu de la Ne chalaro sai kam yo ta la Ne ha chu jin ni bo la pya tu ba Mien no so chet de lo khun pyo mi de na phit ko ma dan bu lo pyo ga so phit kha le ta la
ဝေလာရဲ့မချစ်ရဘူးလားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA Internet စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါလေ VO ကိုလည်းစာရေးကြပါအောင်เนาะသောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်ညီတိုင်းနိုင်စမရှိလို့ပါ Hey တတိရှိလို့ရှိတူတာဟုတ်ရပါနဲ့နာလေမပါမနေနိုင်လို့လို့ရဲ့ဆုံးပြောမိတာပါPierre su amor con bella Mira ne mati de jugará Tengo che mucho tu me pierdo burela Ne ya la ro sei camino tala Ne ha chu jin ni vola pia tu va Mien no so chete lo
မဲအေးသနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမက်ဆုရင်ထွေးနဲ့အတူကိုငိမ့်ချန်းကတင်ဆက်မှာပ
ါလောဘဒေါသတွေများပြီးစိတ်တင်ကြမှုတွေနဲ့ပြည့်စုံအောင်ရုန်းကန်နေရတဲ့ဒီနှစ်ကမ္ဘာမှာလူတွေတည်ခြင်းတရားကိုနားလည်အောင်အစမ်းတည်ကြည့်ဖို့ပြင်ဆင်ပေးတဲ့အတုပအခမ်းအနားတစ်ခုတောင်ကိုရီးယားနိုင်ငံဆိုမျိုး Yeonwon Healing Center မှာကျင်းပခဲ့ပါတယ်။ဆယ်ကျော်သက်အရွယ်ကနေပင်စင်စားအရွယ်အထိအရွယ်မျိုးစုံလူ30-40လောက်အသင့်ပြင်ထားတဲ့အခောင်းတွေထဲမှာ10မိနစ်လောက်ဝင်ပြီးတည်ခြင်းတရားကိုလက်တွေ့ခံစားကြည့်ရတာပါ။ဘေးမှာရှိတဲ့လူတယောက်ကိုကိုနဲ့ရှင်ပြိုင်ဘက်လို့အရင်ကသတ်မှတ်ပြီးမနိုင်နိုင်အောင်ပြိုင်ဆိုင်ခဲ့ပေမဲ့တကယ်တမ်းအခေါင်းထဲရောက်တဲ့အခါဘာအတွက်ပြိုင်ခဲ့တာလဲမိတ်ဆွေတယောက်လက်တွဲပေါ်တယောက်အဖြစ်ဘာလို့အရင်ကမသတ်မှတ်နိုင်ခဲ့တာလဲဆိုတာမျိုးပြန်စဉ်းစားလာနိုင်စေပါတယ်။သေခြင်းတရားကလူတွေရဲ့အတွေ့အခေါ်အယူအဆတွေကိုပြောင်းလဲပစ်တယ်လို့အစမ်းသေကြည့်သူတွေကပြောပါတယ်။Center စတင်တည်ထောင်ခဲ့တဲ့2012ခုနှစ်နောက်ပိုင်းအခုလိုအခေါင်းထဲဝင်အစမ်းသေးကြည့်ခဲ့သူ2000ခွဲကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်အစမ်းသေးကြည့်ခြင်းနဲ့ဆိုရင်အခကြေးငွေပေးစရာမလိုဘူးလို့စန်တာတာဝန်ရှိသူတွေကပြောပါတယ
်ဆာဗီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကမင်္ဂလာဆောင်လားထိမက်မှားရအောင်အသာတောက်တွေအပျော်ပါတခြင်းတွေကပွဲတွေနဲ့ သုဘရာဇာညီလာခံကာပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဇာဗီယာနိုင်ငံအရှေ့ပိုင်းကတဲပုံစံရှိတဲ့စားတောက်ဆိုင်ခန်းမတစ်ခုမှာဒီပွဲကိုကျင်းပခဲ့တာပါ။ဒီပွဲကိုစီစဉ်သူရာဒီဆာမဟာချလိုဗစ်ဟာဇာဗီယာခေါင်းဆောင်ဟောင်းစလိုဗိုဒန်မီလိုစီဗစ်ရဲ့ဇာပနာမှာအတုဘကာမောင်းခဲ့တဲ့သူဖြစ်ပါတယ်။ဇာဗီယာခေါင်းဆောင်ဟောင်းမီလိုစီဗစ်ဟာနယ်သာလန်နိုင်ငံဒဟိတ်မြို့မှာဘောကန်ဒေတာမှာကျူးလွန်ခဲ့တဲ့ဆေးရဇဝင်မှုတွေအတွက်တရားရင်ဆိုင်နေတော့သိဆုံးသွားသူဖြစ်ပါတယ်။ဒါပေမဲ့လည်းသုဘရာဇာမဟာလိုဗစ်လိုသူတွေအတွက်ကတော့ခေါင်းဆောင်ဟောင်းဇာပနာမှာအတုဘကာမောင်းခွင့်ရတာဟာဂုဏ်ယူစရာကိစ္စကြီးတစ်ခုဖြစ်ပါတယ်။သုဘရာဇာညီလာခံကာကွယ်ကိုတော့လူပေါင်း300လောက်တက်ရောက်ခဲ့ပြီးရိုးရာအကတွေတချင်းတွေနဲ့လည်းဖျော်ဖြေခဲ့ပါတယ်။ဒီပွဲဟာသုဘရာဇာတွေအတွက်အတွေ့အကြုံတွေဖလှယ်ပြီးမိတ်ဆွေတစ်တွေလည်းတွေ့ရတဲ့ပွဲဖြစ်ပါတယ်ခင်ဗျာ
။ဒီကရဲ့ဘက်ကရုရှားနိုင်ငံရဲ့ဇာပနာကုန်စည်ပြပွဲမှာ Sharovsky ကြောက်6000နဲ့စီချထားတဲ့ counter တစ်ခုကိုပြသထားပါတယ်။ဒီ counter ဟာနောက်ဆုံးချိန်မှာတောက်တောက်ပပနဲ့သေဆုံးသွားခြင်းနဲ့ထူးခြားသူတွေအတွက်ရည်ရွယ်တယ်လို့ဒီအကောင့်ကိုဖန်တီးသူ Vitaly Satsky ကပြောပါတယ်။မော်စကိုဇာပနာကုန်စည်ပြပွဲအတွက်အထူးဖန်တီးခဲ့တာဖြစ်ပြီးမော်စကိုမြို့ကဇာပနာဝန်ဆောင်မှုကုမ္ပဏီတစ်ခုကဝယ်သွားပြီလို့ဖန်တီးသူဆာဂျက်စကီးကပြောပါတယ်။ဒါပေမဲ့သူကဒီကောင်တလာကိုဘယ်စင်းနဲ့ရောင်းလိုက်တယ်လဲဆိုတာတော့မပြောပြပါဘူး။ရုရှားနိုင်ငံရဲ့ဇာပနာဈေးကွက်ဟာပြီးခဲ့တဲ့ဆယ်နှစ်အတွင်းပြောင်းလဲသွားခဲ့ပြီးလူတဦးချင်းစီကလူကြိုက်များဖို့လှုပ်လာကြတယ်လို့ဒီပြပွဲကိုစီစဉ်သူဘော်ရစ်ယာကူရှင်းကပြောပါတယ်။နောက်ပြီးဒီရိုးရအတိုင်းမလုပ်တော့ပဲအတုပအခမ်းအနားတွေကိုတဦးချင်းစီစိတ်ကြိုက်ပုံစံတွေလှုပ်လာကြတာလည်းဖြစ်ပါရဲ့
မဆူရင်ထွေးနဲ့ကိုငင်းချန်တို့တင်ဆက်တဲ့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
American သမ္မတ Donald Trump ကသူ့ကိုတရားစွဲဆိုရေးဒီသတင်းပတ်အတွင်းကြားနာမှုတွေအပေါ်တနင်္လာနေ့မှာထပ်မံဝေဖန်ထုတ်နှက်ပါတယ်။အင်မတန်ရှက်စရာကောင်းတဲ့ Republican တွေမင်းမြတ်လိုနေတဲ့အသက်တွေကိုတော့ Democrat တွေကတားဆီးပိတ်ပင်ထားတယ်လို့လည်းမချေမနှက်ပြောပါတယ်။သမ္မတကိုတရားဆွဲဆိုရေးကြိုးပမ်းမှုကိုဦးဆောင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရွှေ့ဟာအဂတိမကင်းတဲ့နိုင်ငံရေးသမားအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကလည်းရှက်ဖွယ်ကောင်းတဲ့တဲကြီးမဲကြီးအညှို့ထားထုတ်နှက်ဆောင်ရွက်မှုမှာအင်ဂျီရောတာဝန်ရှိသူတွေကိုပါကြားနာလို့နေတယ်လို့သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်ဘိုလီးဗီးယားနိုင်ငံမှာပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမတမာမှုတွေကြောင့်သတင်းပတ်နဲ့ချီတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာတော့ရွေးကောက်ပွဲတွေကျင်းပမယ်လို့သမ္မတ Ibo Morales ကတနင်္ဂနွေနေ့မှာကြေညာပါတယ်။ရွေးကောက်ပွဲအာဏာပိုင်အဖွဲ့ကလည်းအသည့်ဖွဲ့စည်းသွားမယ်လို့သူ့ရဲ့ရုပ်သံမင်ကိုမှထည့်သွင်းပြောဆိုသွားပါတယ်။အမေရိကန်သမ္မတအင်ဂျူရောမှာတူရကီသမ္မတနဲ့လာမယ့်ဗုဒ္ဓဟူးနေ့တွေ့ဆုံဆွေးနွေးတဲ့အခါမှာရုရှားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုဝယ်ဖို့တူရကီခေါင်းဆောင်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကထိတ်တိုက်ပြောဆိုဖို့ရှိတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကပြောပါတယ်။ရုရှားရဲ့ S-400 စနစ်ကိုတူရကီကဝယ်ယူခဲ့တဲ့အပေါ်အမေရိကန်ဘက်ကအင်မတန်မှစိတ်ဆိုးတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေး O'Brien က CBS ရုပ်သံအစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။ engineer ကတော့ Greg Benz ပါရှင်။တနင်္လာနေ့နဲ့ King View မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ဒီအစီအစဉ်ကိုနောက်ထပ်တနားရီအကွာဖြစ်တဲ့မနေ့၈နာရီကနေ9နာရီမှာထပ်မံထုတ်လွှင့်မှာပါ။ line to meter 20 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါရှင်။ရွှေလန်းချမ်းမြေ့ကြပါစေ။ကျမ engineer နိုင်ပါ
This program has come to you from the Voice of America, Washington.